မြားကျွန်တော်တို့ view တွေကိုတွေ့ဆုံညောင်းဝင်ပြတာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီလိုကိစ္စပြောစမ်းပါတယ်ကျွန်တော်ပထမဦးဆုံးဒီကနေ့69ကြိမ်မြောက်ကုလသမဂ္ဂအထူးပဲညီလာခံမှာဝန်ကြီးပြောတဲ့မိန့်ခွန်းတွေကနေပြီးတော့အဓိကမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသံကွက်ကိုပေးခြင်းတဲ့တည်င်းစကားပေါ့နော်အဲ့ဒါကဘာဆိုတာလေးရင်းဆုံးရှင်းပြပါခင်ဗျာ
အဲကောင်းပါပြီဒီနေ့ကျွန်တော်တို့69ကြိမ်မြောက်ကုလသမဂ္ဂအထူးပဲညီလာခံမှာမြန်မာနိုင်ငံအနေနဲ့မူဝါဒရေးရမိန့်ခွန်းခေါ်တာပေါ့နော်ကျွန်တော် General Policy Debate လို့ခေါ်ပါအဲ့မှာကျွန်တော်နဲ့နိုင်ငံကိုစားပြုမိခေါ်တရားပြောကြခဲ့ပါတယ်ဒီလိုပြောကြတဲ့အခါမှာကမ္ဘာနိုင်ငံအသီးသီးကိုပေးခြင်းနဲ့ message တွေပေါ့ကျွန်တော်တို့နိုင်ငံနေနဲ့တာဝန်သိတဲ့တာဝန်ရှိတဲ့နိုင်ငံတကာနိုင်ငံနေနဲ့ကမ္ဘာတစ်ဘွားမှာဖြစ်ပေါ်နေတဲ့လက်ရှိအခြေအနေတွေမှာကျွန်တော်ဘယ်လိုတွေ့ရထားလဲကျွန်တော်ဘယ်လိုမူဝါဒရှိသလဲနောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတော်ထဲမှာဒီမိုကရေစီအသင်ကုပြောရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့တိုးတက်မှုတွေဆေးရှေ့ဆက်လိုက်ပြီးတော့လျှောက်သွားမဲ့အချိန်မှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့ဘယ်လိုပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဒါသတင်းစကားတွေကိုဒါပါတဲ့မိကောတရားဖြစ်ပါတယ
်နောက်တော့ကမ္ဘာကျွန်တော်တို့ဒီလူခွင့်ရေးကိစ္စပေါ့လေလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ကဝင်ပြောတော့တာကျွန်တော်မှတ်သားပါတယ်လူခွင့်ရေးခြေနေနောက်ဒီလူခွင့်ရေးညှိနှိုင်းဆန္ဒနဲ့ပတ်သက်လွှတ်တော်ကလူခွင့်ရေးကော်မရှင်ဖွဲ့စည်းတဲ့ကိစ္စတွေပါလေဝန်ကြီးတရားပြောသွားပါတယ်တစ်ဖက်မှာလည်းပဲကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံမှာဒီလူခွင့်ရေးကော်မရှင်နာမင်းကြီးယိုလူပိုင်ဝင်ပြပါရှိတဲ့လူခွင့်ရေးကော်မရှင်နာမင်းကြီးယိုဖွင့်ဖို့ဆိုပြီးတော့ပြည်မှုချုပ်ကိုယ်တိုင်ကပြောထားတာကျွန်တော်မှတ်သားရပါတယ်ဆိုအဲ့ဒီအပေါ်မှာမြန်မာနိုင်ငံရဲ့ border ကဘယ်လိုရှိပါလဲခင်ဗျာယိုဖွင့်ဖို့ကိစ္စ
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်20ကျော်လောက်ကစပြီးတော့ဒါလူခွင့်ရေးဆိုင်ရာအစုံဖြတ်ချက်တွေကိုတစိုက်မမချခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ country specific resolution လို့ခေါ်တဲ့နိုင်ငံတစ်နိုင်ငံကိုတည်သက်ဒါဒီကွက်ပြီးတော့ဒီလူခွေနဲ့ပတ်သက်ပြီးတော့ဒါအစိုးပြချက်တွေတင်နေဟာကိုတစေတစိုက်ဆန့်ကျင်ခဲ့ပါတယ်အဲသို့တော့လည်းခုကျွန်တော်တို့အစိုးရသည့်တာဝန်ယူပြီးတဲ့နောက်ပိုင်းမှာလူခွေကာကွယ်ရေးနဲ့တိုးမြှင့်ရေးပိုင်းဆိုင်မှာကျွန်တော်တို့ကလည်းဒါအရှိအဟုန်နဲ့ကျွန်တော်ဆောင်ရွက်လာတယ်ဆောင်ရွက်လာတဲ့အခါမှာဒီ country specific resolution ဆိုတဲ့စိုးပြချက်မျိုးတွေကဆက်လက်ပြီးတော့မရှိသင့်တော့ဘူးဒါလူခွေကောင်စီကိုပြန်လည်ဖွဲ့စည်းခဲ့တဲ့2005ခုနှစ်ပေါ့တော့ကျွန်တော်ကော်မရှင်လူခွေကော်မရှင်ဖြတ်သိမ်းပြီးတော့ကောင်ဆယ်ဆက်လုပ်တဲ့ခါမှာ UN Resolution 6251ဆိုအရှိပါတယ
်
အဒီအရာကျွန်တော်လူခွေကောင်စီကိုပြန်လဲဖွဲ့စည်းတဲ့အခါမှာနိုင်ငံတွေအနေနဲ့ Universal Periodic Review ဆိုအရှိပါတယ်ဒီနေ့တစ်ချိန်နိုင်ငံတိုင်းကလူခွေကောင်စီမှာမိမိတို့ရဲ့လူခွေအခြေအနေတွေကို report လုပ်ရတယ်အဒီဟာပါမှာကျွန်တော်ကထောက်ခံတဲ့အတွက် Universal periodic review ရှိနေတဲ့အတွက် country specific resolution တွေမရှိသေးသေးဘူးဆိုတော့ကျွန်တော်တစ်ဆက်မှမရက်တည်ပါဒီ message လည်းကျွန်တော်မြန်မာနိုင်ငံရဲ့ဟလာဒီ national human rights commission နဲ့ကျွန်တော်ကဒါဥပဒေနဲ့အညီဖွဲ့စည်းပြီးပြီးတဲ့အခါမှာဒါတက်တက်ကြွကြွနဲ့လူခွေပဲဆရာတွေမှာလည်းကာကွယ်တိုးတက်အောင်ကျွန်တော်လုပ်နေပြီလုပ်နေတဲ့ဒါကိုဒီ resolution တွေအဆုံးသတ်သိမိဆိုတာတခုပြောခဲ့ပါလူခွေဆရာမဟာမင်းကြီးရုပ်ဖွင့်လင်းနေပတ်သက်ပြီးတော့ဒီဥစ္စာကတော့ကျွန်တော်ကဒီဆက်လက်ညှိနှိုင်းနေတဲ့ဆက်ဖြစ်ပါတယ်ကျွန်တော်တို့လူခွေတိုးမြင့်မှုနဲ့ပတ်သက်ပြီးတချို့ကိုကွန်ဗင်းရှင်းစီတွေလိမ်မထိုးစရာတွေပါဝင်စရာတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့လည်းတချို့မှာပြည်တွင်းထဲမှာပြင်ဆင်ရမယ့်ဒီဥပဒေပိုင်းဆိုင်ရာမှာပြုပြင်ရမယ်ပြောင်းလဲရပြင်ဆင်ရမယ့်ကိစ္စတွေရှိပါတယ်ဒီလိုပြုပြင်ပြောင်းလဲရမယ့်ကိစ္စတွေမှာကျွန်တော်အနေနဲ့လူခွေဆိုင်ရာမဟာမင်းကြီးရုပ်ဝတ်နေပါ technical cooperation တွေကျွန်တော်လိုအပ်ပါတယ်ဒါတွေကျွန်တော်တို့ပူပေါင်းပြီးတော့ဆောင်ရွက်သွားပါမယ်ရုပ်ဖွဲ့ရေးနဲ့ပတ်သက်ကတော့ပတ်သက်လို့ကတော့ငကူမူလစတင်ပြီးတော့ပြောကြားစဉ်ခဲ့ကြတဲ့ကိုကျွန်တော်ကတဆင့်ပြီးတဆင့်ဒါကိုဆောင်ရွက်သွားမယ်ဆိုတဲ့အနေထားဖြစ်ပါတယ်။ဒါမှမဟုတ်သူတို့နဲ့ကျွန်တော်ကြားထဲမှာဒီဆွေးနွေးစရာရှိတာတွေဆက်လက်ပြီးတော့တဆင့်ပြီးတဆင့်ဆွေးနွေးသွားမယ်ဖြစ်နေရှိပါ
တယ်။ဟိုကုလသမဂ္ဂဘက်ကပြောတာရောနောက်နိုင်ငံတကာအသိုင်းအဝိုင်းကပြောတာရောဝန်ကြီးကိုယ်တိုင်ရဲ့မြင်ကွန်းထဲမှာလည်းပါပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေရက်ရက်ပေါ်လေအဲ့ဒီမှာအများစုပြောကြားဆိုကြတာဆိုရင်ကျွန်တော်ငင်းငိုင်းလုံငန်းစဉ်ကိစ္စရှိပါတယ်။နောက်ဒီတစ်ဖက်ရုံးဝင်းစံခတ်အခြေအနေတွေမကြည့်မလဲကိစ္စတွေတစ်ဖက်တစ်ဖက်အမုန်းမွားစေတဲ့ကိစ္စတွေကိုအစိုးရစီတည်ရှိပါတယ်အခြေခံဥပဒေပြင်ဆင်ရေးကိစ္စရှိတယ်ကျွန်တော်ရွေးကောက်ပွဲကိစ္စတွေရှိတယ်ဆိုတော့ဝန်ကြီးကိုယ်တိုင်လည်းပြောခဲ့ပါတယ်မြန်မာနိုင်ငံကအဆင့်တစ်ဆင့်တော့ရောက်နေပြီအခုဆိုရင်တတိယလိုင်းပြည်ပြောင်းလဲမှုအကောင့်ထဲပေါ်နေပြီမရှိမှစိန်ခေါ်မှုတွေအများကြီးရှိသေးတယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာပေါ့လေတန်တမာရေးမျက်နှာစာမှာအဓိကရှိနေတဲ့စိန်ခေါ်မှုတွေဆိုရင်ဘာတွေများကျွန်တော်တို့ပြောလို့ရပါ
တဒမရေးရမျက်နှာစာမှာတော့ကျွန်တော်တို့ကနိုင်ငံအားလုံးနဲ့မေးဖို့ပြပြချစ်ချစ်ရင်းနှီးမှုထူထောင်နေတာဖြစ်ပါတယ်။ငကိုရကလည်းကျွန်တော်ကဒီနိုင်ငံကြိုင်းမူဝါဒမှာလည်းရှိပြီးသားဖြစ်ပါဖြစ်တဲ့ကျွန်တော်ကတော့ဒီငြိမ်းချမ်းစာရှင်တွင်းနေထိုင်မှုကြီး၅ချက်ပေါ်မှာအခြေခံပြီးတော့ ဒီနိုင်ငံအားလုံးနဲ့ခင်မရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်နေတာဖြစ်ပါဖြစ်နေတဲ့အတွက်ကြောင့်လည်းအခုကျွန်တော်တို့တာဝန်ယူတဲ့အခြေအနေကစပြီးတော့နိုင်ငံအများစုနဲ့ကောမွန်နဲ့ဆက်ဆံရေးတူတော်လာပြီဖြစ်ပါဖြစ်တဲ့ကြောင့်မလို့စောစောကျွန်တော်ပြောလွယ်လူခွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ country specific resolution တွေဒါမျိုးတော့မရှိသင့်တော့ဘူးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခက်အခဲတွေစိန်ခေါ်မှုတွေဒါတွေကိုကျွန်တော်တို့အပြုသဘောနဲ့ဝိုင်းဝန်းကူညီဆောင်ရွက်ကြမယ်ကျွန်တော်တို့အနေနဲ့ပူပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်ဒီ message ဒီ message တွေကျွန်တော်ပေးပါတကယ်လည်းပဲကျွန်တော်တို့နိုင်ငံရဲ့ဟာလူမှုစီးပွားရေးဘဝပုံမျိုးတိုးတက်ရေးနဲ့ထူထောင်ရေးမှာဆိုလို့ရှိရင်နိုင်ငံတကာရဲ့အားပေးမှုနဲ့ကူညီထောက်ပံ့မှုတွေအများကြီးလိုအပ်ပါတယ်လားတူပဲဒီနေရာမှာကျွန်တော်ကဒီ economic development မှာဆိုလို့ရှိရင်ကျွန်တော်ကဤပညာအတတ်ပညာဖလှယ်မှုတွေရင်းနှီးမြှုပ်နှံမှုတွေဝယ်ရတော့ပါဦးလေလူစွာအရင်မျိုးဖွံ့ဖြိုးတိုးတက်မှုမှာဆိုလို့ရှိရင်ဒီ capacity building တွေပတ်သက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကျွန်တော်လက်ခံကြိုးနေပါဒီတက်လည်းကျွန်တော်ကနိုင်ငံအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သိရှိပါတယ်ဆိုတာလည်းကျွန်တော်တို့အနေနဲ့ဒါဒီ message လေးပေးတာဖြစ်ပါ
ဟုတ်ကဲ့မြန်မာနိုင်ငံကလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ဟိုဘက်ကဆိုရင်ပေါ့လေနိုင်ငံကမျက်နှာစာမှာဝေဖန်မှုတွေပြင်းထန်ခံရခဲ့ရတယ်နောက်နိုင်ငံကမျက်နှာစာမှာမြန်မာနိုင်ငံကိုပြင်းထန်ဝေဖန်တဲ့နိုင်ငံတွေရှိတယ်ဒီကနေ့ဆိုရင်နိုင်ငံကမျက်နှာစာမှာမြန်မာနိုင်ငံရဲ့ရုပ်ပုံကပြောင်းနေပါပြီဆိုတော့လက်ရှိမှာမြန်မာနိုင်ငံအနေနဲ့အမေရိကန်အပါဝင်ပေါ့လေအဓိကဖြစ်တော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာတန်တမာရေးကြနိုင်ငံခြားဆက်ဆံရေးကြဝန်ကြီးစပြီးတော့နိုင်ငံခြားဝန်ကြီးဖြစ်တာဝန်ယူခြင်းကနေပြီးတော့ဒီနေ့ဒီအချိန်ထိဆိုရင်အဓိကတည်တာထင်ရှားတဲ့အောင်မြင်မှုတွေတည်တာထင်ရှားတဲ့ပေါင်းပြမှုတွေထွန်းပေါက်မှုတွေဆိုရင်ဘာတွေများကျွန်တော်တို့ပြောနိုင်ပါမလဲ
သူတို့ပြရတော့ကျွန်တော်တို့ဒီနေအရင်ကခင်ဗျားပြောခဲ့သလိုပါပဲမြန်မာနိုင်ငံကိုနိုင်ငံရေးဖိအားပေးမှုတွေအများကြီးရှိခဲ့ပြီးတဲ့အခါမှာဆက်ဆံရေးအိခဲနေကြတဲ့နိုင်ငံတွေနဲ့ဆက်ဆံရေးကိုပြန်လည်နှွေးထွေးလာအောင်စတင်တည်ဆောက်ယူနေခဲ့ပါတယ်သူတို့ပြအမေရိကန်ပြည်တော်စုနဲ့ဆိုလို့ချင်းကျွန်တော်တို့တာဝန်ယူတာ2012ခုနှစ်ဒါမတ်လကုန်မှာသူတို့နဲ့ကျွန်တော်တို့ပထမဆုံးစတင်ထိတိမှုတွေဟာဒါဧပြီလကုန်မေလဆန်းလောက်ကနေစပြီးတော့ကျွန်တော်တို့ဖွင့်ပွင့်လင်းလင်းနဲ့ဒါတိတိဆက်ဆံပြတဲ့ခါမှာအနာဂတ်မှာကျွန်တော်ရဲ့ဆက်ဆံရေးဘလို့နှွေးထွေးအောင်ဆောင်ရွက်သွားကြမလဲဘလို့ပူပေါင်းဆောင်ရွက်မှာဖွင့်ပွင့်လင်းလင်းကျွန်တော်ဆွေးနွေးပြီးတော့ဒါအခုပြန်တည်ဆောက်လာပြီဒီနေ့ဒီအချိန်ရရှိလာတဲ့ဆက်ဆံရေးအခြေအနေအရအဲ့ဒီပြီးခဲ့တဲ့၃လတဲ့အလိုအပ်ကာလနဲ့ပေါင်းကြည့်လိုက်မယ်ဆိုရင်တော့အများကြီးတွေ့ရတွေ့တယ်လားတွေ့ရမှာဖြစ်ပါတယ်
ကျွန်တော်ဒီနေ့မှာအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးအဓိကအာရုံစိုက်တဲ့မိခွန်းတစ်ခုကျွန်တော်မြင်ချင်ပါတယ်အမေရိကန်နိုင်ငံမှာဆက်ဆံရေးရလွန်ခဲ့တဲ့နှစ်သုံးနှစ်နဲ့လုံးဝမတူတော့အောင်ကိုကြောင်းလင်းတူတက်နေတာအသေးချပါပဲ။ဒါနိုင်ငံတကာလည်းမျက်မြင်ပါပဲ။ဒီနေရာမှာဒီနိုင်ငံခြားဆက်ဆံရေးဒီထက်ပိုပြီးတော့တူတက်နိုင်တဲ့ပိုပြီးတော့ကောင်းနိုင်တဲ့ level တွေရှိတယ်ဆိုရင်အဲ့ level တွေကဘယ်နေရာတွေမှာပိုပြီးတော့တူတက်အောင်လုပ်နိုင်သေးတယ်လို့များယူဆပါလိမ့်မယ်။
ကျွန်တော်တို့အနေနဲ့တော့ဒီအများတော်ပဲဒီအမေရိကန်နဲ့ဆက်ဆံရေးကိုတူတက်ကောင်းဖို့စိတ်ချပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံနဲ့အမေရိကန်ရဲ့တန်တမာဆက်ဆံရေးကကျွန်တော်လွတ်လပ်လीမရခဲ့တနည်း1949ခုတည်းကစလာပြတော်စုကနဦးတနမန်ထူတော်နဲ့နိုင်ငံတွေကပါပါတယ်ပါတဲ့တကြောင်မလို့အခုချိန်မှာလဲဟလာကမ္ဘာမှာဒါဖွံ့ဖြိုးမှုတိုးတက်မှုအပြည့်အစုံအရှိဆုံးနိုင်ငံတကာဖြစ်နေတဲ့အတွက်ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံတွေအရေးကြီးပါအဲ့ဒီချိန်မှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရင်းနဲ့ပတ်သက်လို့ရှိလဲဒါအမေရိကန်အနေနဲ့များစွာထောက်ကူပြုပေးနိုင်တဲ့ area တွေရှိပါတယ်ဥပမာကျွန်တော်ကလူဆောင်ရေးမျိုးဖွံ့ဖြိုးတိုးတက်ရေးကိစ္စမှာအဲကျွန်တော်တို့ human resource development နဲ့ပတ်သက်ပြီးတော့ပညာရေးပိုင်းဆိုင်ရာမှာကျွန်တော်တို့အများကြီးကူညီနိုင်သလိုဤပညာပိုင်းပူပန်းဆိုင်ရာဆိုင်ရာမှာလုပ်နေပါတယ်။တကူကတော့ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုပေါ့။ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအစ်စ်ကိုပြဋ္ဌာန်းပြီးတဲ့အခါမှာနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နေပါတယ်။တိုးတော်လည်းအမေရိကန်အနေနဲ့တကူကြံနေတဲ့အခက်အခဲလေးကတော့ဒါလွှတ်တော်ပိုင်းကနေပြီးတော့ချမှတ်ခံရခဲ့တဲ့ဥပဒေတွေပြန်လည်ရုပ်သိမ်းပေးဖို့ပဲဖြတ်ပေးဖို့ဒါရီကြပါဒါရီသာဒီဘက်ကအစိုးရဘက်ပေါ့လေအုပ်ချုပ်ရေးဘက်ကတော့တတ်တယ်များဖြေချောမှုတွေလုပ်ပေးတဲ့အခါမှာလည်းထိတိမှုတွေကစီးပွားရေးဘက်ဆိုင်ရာထိတိမှုတွေရင်းနှီးမြှုပ်နှံမှုဆိုင်ရာထိတိမှုတွေကလည်းတိုးတက်ပြီးပေါ်နေပါတယ်တော်တော်လည်းပဲဒီတချို့အကန့်အသတ်ဖြစ်နေတာတွေကတော့ဒီဥပဒေတွေပြဋ္ဌာန်းတဲ့အချက်လက်တွေကအကန့်အသတ်ဖြစ်နေရှိနေစေပဲဖြစ်ပါဒါရီသာကျွန်တော်တို့ကဖယ်ရှားနိုင်မယ်ဆိုလို့ရှိရင်မြန်မာနဲ့အမေရိကန်ရဲ့ဟလာဒီဆက်ဆံရေးဟာဒီတဲ့မကအများကြီးအရှိဟုန်နဲ့တိုးတက်လာမယ်လို့
ကျွန်တော်ကဘုန်းကြီးပြောလို့ဒီအစိုးရဘိုင်းနဲ့လက်ရှိအမေရိကန်ပြည်တော်စုမှာအစိုးရဘိုင်းနဲ့လွတ်တော်ဘိုင်းပေါ့လွတ်တော်ဘိုင်းမှာတချို့ဟိုလောကတွေမှာလွတ်တော်မှတ်တွေကနေပြီးတော့ဥပဒေတစ်ခုထပ်တင်တာမျိုးတွေကျွန်တော်တို့ကိုယ်တိုင်လည်းသိထားပါတယ်ဆိုတော့ဆိုစစ်ဖက်ဆက်ဆံရေးပေါ့လေအဓိကလုံခြုံရေးဘိုင်းဆိုင်ရာပူးပေါင်းဆောင်မှုစစ်ဖက်ချင်းချင်းဆက်ဆံရေးနဲ့ပတ်သက်ပြီးတော့လက်ရှိမှာဘယ်အဆင့်ထိရောက်နေပါသလဲတစ်ဖက်မှာရောဘလောက်ထိအတားအဆီးကြီးကျုံနေရပါသလဲလို့ညီ
ကျွန်တော်စစ်ဖက်ဆက်ဆံရေးဘိုင်းလို့ပြောမယ်ဆိုတော့ကာကွယ်ရေးဝန်ကြီးဌာနတစ်ခုခြားရဲ့ထိတွေ့မှုလို့ပြောတာပေါ့ပြောရင် ပို့တော့တင်တော့ပါလိမ့်မယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒါဟိုးရှိခင်တော့ပြီးခဲ့တဲ့ဟာ1980ပြည့်လို့နှစ်တွေလောက်အထိကိုအမေရိကန်နဲ့တပ်ပိုင်းဆိုင်ရာတွေမှာကျွန်တော်ပူပေါင်းဆက်မှုတွေရှိပါရှိရဲဆိုတော့သူသမီးကတော့ကျွန်တော်တို့တင်တန်းနေပေါ့
ဟုတ်
ကဲ့တင်တန်းနေကျွန်တော်တက်မတော်အရာရှိတွေကအမေရိကန်မှာဒါရာရှိငယ်တင်တန်းနေဟိုဒီရာရှိကြီးတင်တန်းနေစသဖြင့်ဒီလိုတင်တန်းနေစေလုပ်ပြီးတဲ့အခါမှာလေ့ကျင့်တာတွေတက်ရောက်ခဲ့တာရှိပါအဲ့နောက်ပိုင်းမှာတော့မရှိသလောက်ဖြစ်ခဲ့တယ်ဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့တက်မတော်အနေနဲ့လည်းပဲဒါခင်မီတက်မတော်တရားကိုတိဆောက်နေတဲ့အခါမှာဒီလိုကမ္ဘာခင်မီဆိုနိုင်ငံတကာနိုင်ငံရဲ့တက်မတော်နဲ့ပူပေါင်းဆက်မှုတွေကျွန်တော်ရှိစီရှိဖို့လိုလားပါတယ်ရှိဖို့လိုလားအတွက်လည်းတပ်ပိုင်းဆိုင်ရာဘိုင်းကလည်းပဲဒါကျွန်တော်တို့ဒါထိတွေ့ဆက်ဆက်မှုတွေပုံမှုတို့တဲ့ဆောင်ရွက်လာတဲ့အနေနဲ့ရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ခုကတော့ဆက်ဆက်မှုတွေကတော့ရှိနေပြီရှေ့တိုးဖို့လိုနေတာပေါ့လေ
ရှေ့တိုးဖို့လိုနေတယ်ဆိုတော့ဘယ်အတိုင်းအတာကြီးဘလို့သွားကြမလဲဆိုတော့အဓိကတော့ကျွန်တော်ကလာရှိလာပြီဆိုရင်ကျွန်တော်တို့အရာရှိတွေကိုကျွန်တော်ကသင်တန်းတွေဆေးလို့ချင်တယ်ကိုချင်းကြီးတော့ဒါမပေါ်လာသေးဘူ
းဟုတ်ကဲ
့ဒီလိုဟာမျိုးလေးတယ်အဲ့လိုကနေကျွန်တော်ပြန်စ
ကျွန်တော်ဟာနည်းနည်းလေးဟိုညီရဲ့ညီအတွက် personal sense နဲ့မိကွန်းဖြစ်ကောင်းဖြစ်နိုင်ပါတယ်အခုက2015ယူကော့ပွဲကနီလာပါပြီတိတ်တော့မလို့တော့ကျွန်တော်ဒီနေ့တနည်းလောက်ဆိုရင်2015ယူကော့ပွဲကျင်းပါပါညီရတကယ်ဆိုရင်ဝိုင်းရင်တန်မန်တူဖြစ်ပါတယ်ဆိုရပြောင်းလဲဖြစ်ပြီးတဲ့အချိန်ကညီနိုင်ငံတိုင်းဝန်ကြီးဖြစ်တာဝန်ယူခဲ့တာပါဆိုတော့2015ယူကော့ပွဲမှာညီနဲ့ဆက်ပြီးဝင်ရောက်ရှင်ပြိုင်ဖို့စီစဉ်ရှိပါလားခင်ဗျာနောက်ထပ်နိုင်ငံခြားရေးဝန်ကြီးဖြစ်ဆက်ပြီးတာဝန်ထမ်းဆောင်မှုရောစီစဉ်ရှိပါလား
အဲဒါတော့နည်းနည်းလေးတော့ဟိုကျွန်တော်အနေနဲ့ဟို personal လည်းဖြစ်နေတဲ့အတွက်ကြောင့်မလို့အခုချိန်မှာတော့ကျွန်တော်အနေနဲ့ထုတ်ပေါ်ပြောကြားဖို့မယူရသေးပါဘူးတိုးတော့လည်းပဲဟိုနိုင်ငံရေးဆိုတာလည်းကျေပြတ်ပါတယ်ကျေပြတ်တဲ့အတွက်ကြောင့်မလို့ဒါကိုဆက်လက်ပြီးတော့နိုင်ငံရေးကဆက်ပြီးတော့ involve ဖြစ်မလားဒီနိုင်ငံရေးရည်စည်ကြောင်းထဲမှာဆက်ပြီးပါမလားဆိုတော့ဒါကျွန်တော်တို့ကချက်ဖက်ကိုချင်းချိန်ပြီးတော့ဒါဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဆက်လုပ်အောင်မလားဆိုတာလည်းဒါလည်းပဲဒါတာဝန်ပေးရမှုနဲ့ဒီနိုင်ငံရဲ့ပြောင်းလဲနေတဲ့ဒီနိုင်ငံရေးအခြေအနေပေါ့ဆိုလိုတာတော့ကျွန်တော်တို့ကကိုယ်စားလှယ်တွေရွေးကောက်တယ်ရွေးကောက်ပွဲကနေတင်ပြောင်းလာတယ်ပြည်내လိုက်ကိုယ်စားလှယ်တွေကနေပြီးတော့ဒါတာဝန်တွေပေးကြတယ်။သို့သောဖွဲ့စည်းဖို့အခြေခံဥပဒေအရဆိုရင်တော့ဒါဒီအစိုးရအဖွဲ့ကက်ဘိနက်ကိုဖွဲ့စည်းတာကတော့ဒါနိုင်ငံတော်သမ္မတကြီးကနေပြီးတော့ဖွဲ့